လာမယ့်မေလ14ရက်နေ့မှာထိုင်းနိုင်ငံမှာတော့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေပါတယ်ဒီရွေးကောက်ပွဲဟာစစ်အုပ်ချုပ်ရေးကနေဒီမိုကရေစီအခြေခံလာအောင်ပြုပြင်ပြောင်းလဲဖို့အခွင့်အလမ်းတစ်ခုဖြစ်လာမယ်လို့ထိုင်းနိုင်ငံရေးလှုပ်ရှားသူတွေနဲ့သုံးသက်သူတွေကမျှော်လင့်နေကြပါတယ်အိမ်နီးချင်းမြန်မာနိုင်ငံမှာလို့စစ်တပ်ကနောက်ထပ်အာဏာသိမ်းမှုထပ်ပြီးတော့ဖြစ်လာနိုင်ခြင်းအပေါ်မှာတော့စိုးရိမ်စရာမရှိပါဘူးလို့ short box တွက်ဆထားကြပါတယ်ထိုင်းရွေးကောက်ပွဲနဲ့နိုင်ငံရေးအခြေအနေတွေကို writer သတင်းကိုအခြေခံပြီးတော့ကိုသိန်းထိုင်ဦးကပြောပြပေးပါမယ်ရှင်
ประเทศไทยของเราไปต่อได้แน่นอนค่ะ
เมล่า14เนี่ยจิ้มบ่มั้ยยวยกอกปวยอ่ะ2014ခုနှစ်ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဒုတိယအကြိမ်จิ้มပါတယ်ยวยกอกปวยဖြစ်ပါတယ်2019ခုနှစ်တုန်းကစစ်တပ်ကထောက်ခံတဲ့နိုင်ငံရေးပါတီတွေကိုပဲยวยกอกปวยမှာနိုင်ရစီအောင်လမ်းဖွင့်ပေးတဲ့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ရေးဆွဲခဲ့ပြီး2019ခုနှစ်မှာပထမအကြိမ်ยวยกอกปวยจิ้มပါခဲ့တာပါအဲ့ဒီကလေးကအာဏာသိမ်းခဲ့တဲ့စစ်တပ်ဗိုလ်ချုပ်ကြီးပရာယောချောင်းအိုချာကပဲဝင်ကြီးချုပ်ဖြစ်တာဝန်ယူခဲ့ပါတယ်။ဒီတစ်ချိန်ရွေးကောက်ပွဲမှာထိုင်းမဲဆန္ဒရှင်အများစုကစစ်တပ်နဲ့ပတ်သက်တဲ့နိုင်ငံရေးပါတီတွေကိုထောက်ခံကြတော့မှာမဟုတ်ဘူးလို့နိုင်ငံရေးလေးလာသူတွေကခံမှန်းထားကြပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံလိုစစ်တပ်ကအာဏာသိမ်းမှုတွေထပ်ဖြစ်လာမလားဆိုတဲ့ခံမှန်းချက်တွေနဲ့ပတ်သက်လို့တော့အလားတူဖြစ်နိုင်ခြေကိုထိုင်းနိုင်ငံရေးလေးလာသူတွေရှော့ပေါ်တွက်ဆကြပါတယ်။
I don't think Thailand can afford to be another Myanmar in this region.
ဒေသတွင်းမှာထိုင်းဟာနောက်ထပ်မြန်မာနိုင်ငံတော့ဖြစ်လာနိုင်ဖို့အခြေအနေမရှိပါဘူး။တကယ်ပါလုံးကလည်းဒီရွေးကောက်ပွဲကိုစောင့်ကြည့်နေကြပါရယ်။လက်ရှိအခြေအနေမှာထိုင်းစစ်တပ်ကလည်းဒီလောက်ဩဇာလွှမ်းမိုးမှုမရှိပါဘူး။ပြီးခဲ့တဲ့၄နှစ်အတွင်းထိုင်းစစ်တပ်ရဲ့လက်ဆားမှုအာဏာအလွဲသုံးစားမှုနဲ့အရှုပ်ထွေးတွေအပေါ်လူလူကြားမှာဝေဖန်မှုတွေအများအပြားရှိခဲ့ပါရယ်။
ရွေးကောက်ပွဲမှာမဲပေးတဲ့စနစ်လဲပြောင်းလဲသွားပြီးအတိုက်ခံဖိုရထိုင်းပါတီအနေနဲ့ထွတ်တော်အမှတ်နေရာအများပြားရမယ်လို့ပန်ဘောက်ခ်ပရောဂျက်ကွန်ကရီကခံမှန်းထားပါတယ်။ထိုင်းနိုင်ငံဟာဒေသတွင်းမှာစစ်တကအာဏာသိမ်းမှုအများဆုံးရင်ဆိုင်ခဲ့ရတဲ့နိုင်ငံဖြစ်ပါတယ်။တမိုင်းမှာစစ်တကအာဏာသိမ်းခဲ့တာအနည်းဆုံး73ချိန်ရှိတယ်လို့တမိုင်းမတန်းနေမှာဖော်ပြပါတယ်။ဒါကြောင့်လဲနောက်တစ်ချိန်အာဏာသိမ်းမှုမဖြစ်ပါဘူးဆိုတဲ့ခံမှန်းချက်ကစစ်ကူးရင်အိမ်မက်တက်မဖြစ်ဘူးလို့တော့အတက်မပြောနိုင်ကြသေးပါဘူး။ဘာပဲဖြစ်ဖြစ်ဒီရွေးကောက်ပွဲဟာထိုင်းပြည်သူတွေလိုလားတဲ့ပြောင်းလဲတွေကိုရင်ခွင်ရမယ်လို့ထိုင်းနိုင်ငံသားတွေမျှော်လင့်နေကြပါတယ်။
อยากได้รัฐบาลที่เป็นประชาธ
ิปไตยจมောင်းကတော့ပြည်သူတွေရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုပေးတဲ့အစိုးရမျိုးကိုပဲလိုချင်တာပါပြီးခဲ့တဲ့၈နှစ်မှာကြုံခဲ့ရတဲ့ဆန်သက်မဲ့ချက်တွေလိုမျိုးပြည်သူတွေရဲ့အခွင့်အရေးကိုကန့်သတ်တဲ့အစိုးရမျိုးမဖြစ်ဖို့လိုပါတယ်ထိုင်းလူ့ဖွဲ့စည်းတွင်မှာမတူညီမှုတွေ၊ကွဲပြားမှုတွေကိုလက်ခံတဲ့အစိုးရမျိုးကိုလိုချင်တာပါ
In the 2019 election, no matter how people voted,
ရွေးကောက်ပွဲတုန်းကတော့လူတွေဘလို့ပဲမဲပေးပေးဗိုလ်ချုပ်ကြီးပရာယုတ်ပဲဝင်ကြီးချုပ်ဖြစ်မယ်ဆိုတာသိကြပါတယ်။တခြားရွေးချယ်စရာမရှိခဲ့ပါဘူး။ဒီတစ်ချိန်မှာတော့သိကြပေါ့လို့ပြောလို့မရတဲ့အနေအထားတွေအများကြီးရှိသွားပါပြီ။ဗိုလ်ချုပ်ကြီးပရာယုတ်ဘေးရောက်သွားဖို့ဖြစ်နိုင်ခြေများပါတယ
်။အသက်69နှစ်ရှိပြီဖြစ်တဲ့အာနာသိစ်ကောင်းဆောင်ဝင်ကြီးချုပ်ပရာယုတ်အိုချာကညညွတ်တော်ထိုင်းနိုင်ငံဆိုတဲ့ပါတီတစ်ကနေမယောက်ရှင်းပြမှာပါအခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်အရဝန်ကြီးချုပ်တက်တန်းရှင်းနစ်သာလှုပ်ဆောင်ခွင့်ရှိတဲ့အတွက်ရွေးကောက်ပွဲနိုင်ခဲ့တဲ့ဆိုရင်တောင်းဗိုလ်ချုပ်ကြီးပရာယုတ်အနေနဲ့နောက်ထပ်နှစ်နှစ်ပဲဝန်ကြီးချုပ်ဆက်လုပ်ခွင့်ရှိပါတယ်သူအဓိကရှင်းပြရမယ့်အတိုက်ခံကပြည်ပမှာဒိန်းဆောင်နေတဲ့ဝန်ကြီးချုပ်ဟောင်းဘီလန်နာတထေးကြီးတက်ဆင်ရှင်နာဝတ်ရဲ့သမီးဖွာထိုင်းပါတီကောင်းဆောင်ပေထုံတန်ရှင်နာဝတ်ဖြစ်ပါတယ
်ဖွာထိုင်း
ဒီရွေးကောက်ပွဲမှာအဓိကအတိုက်ခံဖွာထိုင်းပါတီဘောင်းအဝင်နိုင်ငံရေးပါတီဘောင်း80ဝန်းရောက်ရှင်းပြမှာပါစုစုပေါင်းလွှတ်တော်နေရာ900အတွက်ကိုယ်စားလှယ်ပေါင်း6600ကျော်စီရင်ပေးထားပါတယ်ဝန်ကြီးချုပ်ပရာရရဲ့ပါတီကဘရင်စနစ်နဲ့စစ်တပ်ကိုကြောထောက်နောက်ခံပြုထားတဲ့ပါတီဖြစ်ပြီးအတိုက်ခံဖွာထိုင်းပါတီကတော့ဗရေဒရစ်အတိုင်းဝိုင်းစစ်တပ်အတိုင်းဝိုင်းရဲ့စန့်ကျင်မှုကိုခံရပေမဲ့ထိုင်းပြည်သူအများအပြားထောက်ခံမှုရထားတဲ့လူထုထောက်ခံမှုအားကောင်းတဲ့ပါတီဖြစ်ပါတယ
်
ဒီကောင်ဝဲလာလာအတွင်းမှာပဲထိုင်းပြည်ရဲ့စနစ်ကိုပြုပြင်ပြောင်းလဲရမယ်ဆိုပြီးတောင်းဆိုနေကြတဲ့တက်ကြွလှုပ်ရှားသူတချို့ကထိုင်းပြည်သူတွေအနေနဲ့မဲပေးတဲ့အခါမှာဒီအကြောင်းအရာကိုပါထည့်စင်စားဖို့တိုက်တွန်းမှုတွေရှိနေပါတယ်။ဒါကြောင့်လေထိုင်းနိုင်ငံရွေးကောက်ပွဲဟာကွန်ဆာဗေးတစ်တွေခေါ်ဘရင်စနစ်နဲ့စစ်တပ်ကိုကြားကန်ပေးထားတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့လူထုခွင့်ရေးနဲ့ဆန္ဒအခြေခံပြုပြင်ပြောင်းလဲရေးကိုလိုလားသူတွေအားပြိုင်ကြတဲ့ရွေးကောက်ပွဲလည်းဖြစ်နေကြောင်းပါခင်ဗျာ။